Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒူမီတာ24/50/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်ကျော်စက်သားပါသမ္မတဒေါ်နယ်ထရမ့်ပြည်ထောင်စုရှင်းနေချုပ် Jeff Sessions ကိုယာယီကဖယ်ရှားလိုက်ပါတယ်ယာယီနိုင်ငံတော်ရှင်းနေချုပ် Matthew Whitaker က2016ရွေးကောက်ပွဲမှာရုရှားပါဝင်ဆွဲဖက်မှုစုံစမ်းစစ်နေတဲ့ကိစ္စကိုဝေဖန်လိုက်ပါတယ်အာဆီယံနိုင်ငံတွေမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားပေးကြဖို့အမေရိကန်ကဆော်ဟောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကြေညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမှာအောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်လိုက်ပြီဖြစ်ပါတယ်အမေရိကန်နိုင်ငံရေးမှာရှေ့ဆက်ဘာတွေဖြစ်လာမှာပါလဲ
Thanks to you Thanks to you tomorrow will be a new day in America
ဒီအောက်လွှတ်တော်ရဲ့ဒီမိုကရက်လူများစုခေါင်းဆောင်နန်စီပလိုစီပြောကြားသွားတာပါဒီနေ့အပြီးမှာတင်ဆက်ဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကဘာကျော်ခတ်တီးယာကျောင်းမြက်ကုမ္ပဏီကနေပြီးတော့မြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်နဲ့လက်ဝတ်ယန္တနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ဘာကျော်ကြီးညာလိုက်ရတယ်လဲဆိုတဲ့သတင်းကိုလည်းတင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံမှာလူကုန်ကူးတဲ့လူတွေကိုဖမ်းဆီးမှုအကြောင်းကိုလည်းတင်ဆက်ပေးအောင်ပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံကသတင်းတွေကိုဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစီအမြင်ဆုံးဥပဒေထိန်းသိမ်းအရာရှိဖြစ်တဲ့နိုင်ငံတော်ရှင်းနေချုပ်ကိုဗုဒ္ဓနေ့မှာယာတုကဖယ်ရှားလိုက်ပါတယ်။ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးနေတဲ့အကြောင်းကိုလမ်းလွှဲဖို့ကနဦးလုပ်ရဖြစ်နိုင်တယ်လို့သုံးသပ်သူတွေကမြင်နေရပါတယ်။သူကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ရဲ့မေတ္တာရခိုင်ချက်ကိုသူလိုက်နာတာဖြစ်တယ်လို့ရှင်းနေချုပ် Jeff Sessions ကသူ့ရဲ့စာကြောင်မှာဖော်ပြထားပါတယ်။သမ္မတရဲ့မေတ္တာရခိုင်ချက်အရကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါရစေ။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရဖြစ်ခဲ့တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူကဖော်ပြထားပါရစေ။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကအရာကြီးရှင်းနေချုပ်အဖြစ်ဆောင်ရွက်လိမ့်မယ်လို့သမ္မတ Trump ကဗုဒ္ဓနေ့ Twitter မှာဖော်ပြထားပါရစေ။
အထုပ်ပေရအခမ်းခဲ့ရတဲ့နိုင်ငံတော်ရှင်းနေချုပ် Jeff Sessions ရဲ့ဝန်ထမ်းရေးအကြီးအကဲဖြစ်တဲ့2019အောက်တိုဘာလကတည်းကတာဝန်ထမ်းဆောင်နေတဲ့ Matthew Whitaker ဟာအခုယာယီရှင်းနေချုပ်အဖြစ်တာဝန်ယူနေပြီဖြစ်ပါတယ်။အသက်49နှစ်အရွယ် Whitaker ဟာ Iowa ပြည်နယ် Des Moines မြို့မှာမွေးဖွားခဲ့တာဖြစ်ပြီး Iowa တက္ကသိုလ်ကနေဥပဒေဖွဲ့ရခဲ့သူပါ။ College မှာနာမည်ကြီးတဲ့ဘောလုံးသမားတစ်ဦးဖြစ်ခဲ့ပြီး1992ခုနှစ်က Rose Bowl ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူဖြစ်ပါတယ်။သူဟာသမရဟောင်း George W. Bush လက်ထက်က Iowa ပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေဖြစ်နဲ့2004ခုနှစ်မှာတာဝန်ခန့်အပ်တာကိုခံရသူဖြစ်ပြီး2014တုန်းက Iowa ပြည်နယ်အထက်လွှတ်တော် Republican အမတ်ဖြစ်နေသူဝင်ပြီးအရွေးခံခဲ့ပေမဲ့မရခဲ့ပါဘူး။2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွဲ့နဲ့ Russia တို့ကြားပတ်သက်မှုရှိမရှိနဲ့တရားရင်မှာသမ္မတ Trump ဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကိုအခု Whitaker ကကြီးကြပ်ရတော့မှာဖြစ်ပါတယ်။တရားရေးဌာနမှာမနစ်ကဝင်ပြီးအလုံးမလုံးခင်အချိန်ကတော့သူဟာမွန်လာရဲ့စုံစမ်းမှုတွေကိုဝေဖန်ခဲ့သူဖြစ်ပါတယ်ဒီစုံစမ်းမှုတွေရပ်သွားအောင်အစိုးရရှင်းနေနိုင်ငံတော်ရှင်းနေချုပ်ကမွန်လာရဲ့ဘတ်ဂျက်ငွေကိုဖျက်တောက်နိုင်တဲ့အာဏာရှိတယ်လို့ CNN ရုပ်သံကိုပြောခဲ့တယ်လို့မွန်လာရဲ့စုံစမ်းမှုဟာလူသားတဲ့ပိုနေမယ်လို့သူယုံကြည်ကြောင်းလည်းပြောကြားခဲ့တာပါအ
င်္ဂါနေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကို10နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဒီမိုကရက်တွေကရရှိသွားပြီမဲ့သမ္မတဒေါ်နယ်ထရမ့်ကတော့အထက်လွှတ်တော်မှာ Republican တွေအကောင်လာတဲ့ကိစ္စဟာကြီးမားတဲ့အံပွဲတရားဖြစ်တယ်လို့ပြောဆိုနေပါလေ။ဒါပေမဲ့ Imperial သတင်းစာရှင်းလင်းပွဲမှာတော့ရွေးကောက်ပွဲအပေါ်ဒီလိုသုံးသပ်ချက်နဲ့ပတ်သက်ပြီးသတင်းထောက်တွေကလက်သင့်မခံခဲ့ရပါဘူး။ကျွန်တော်တို့အောင်မြင်စွာပန်းဝင်နိုင်ခဲ့တယ်ဆိုတာကောက်မွန်တဲ့လူရဲတရားဖြစ်တယ်။ဒါကိုသမိုင်းကသက်သေပြလိမ့်မယ်လို့ Republican ကအထက်လွှတ်တော်အမတ်17နေရာပြိုင်နာ9နေရာအနိုင်ရတဲ့ကိစ္စကိုသမ္မတထရမ့်ကညွှန်းဆိုပြောကြပါတယ်။သို့တော်လည်းပဲထရမ့်အနေနဲ့ဆူလုချင်းတဲ့ဥပဒေပြဋ္ဌာန်းရေးကိစ္စဆောင်ရွက်မဲ့အခါမှာအတီးပြုမှုရဖို့တော့ခက်ခဲပါလိမ့်မယ်။ထရမ့်ရဲ့ဗန္ဒရေးကိစ္စတွေနဲ့အစိုးရမူဝါဒတွေစုံစမ်းစစ်ဆေးသွားမယ်လို့အောက်လွှတ်တော်အမတ်အများစုဖြစ်လာတဲ့ဒီမိုကရက်တွေကစိတ်ပိုင်းဖြတ်ထားကြတာပါ။သမ္မတထရမ့်ကသူဟာဥပဒေ ပြုစုရေးကိစ္စမှာဒီမိုကရက်တွေနဲ့အပြည့်အယူလုပ်နိုင်ပေမဲ့ဒီမိုကရက်တွေကသာစုံစမ်းမှုတွေလုပ်လာမယ်ဆိုရင်တော့သူ့ဘက်ကပဲအနိုင်ရနိုင်မယ်လို့ထင်တယ်လို့ပြောကြသွားပါတယ်
အင်္ဂါနေ့မှာကျင်းပခဲ့တဲ့ American တက်တန်းဝယ်ရွေးကောက်ပွဲကနေအခုဒီမိုကရက်တစ်ပါတီကအောက်တိုတော်ကိုထိန်းချုပ်မှုရသွားတာကြောင့်လာမယ့်နှစ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာဘာတွေတည့်ရမှုရှိမယ်ဆိုတာကို American ရဲ့မိဖက်တွေနဲ့ပြန်ဖက်တွေတွက်ချက်နေကြအချိန်မှာပဲကမ္ဘာကောင်းဆောင်တွေကရွေးကောက်ပွဲရလဒ်တင်နဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုနေကြပါလိမ့်အခုလိုအောက်တိုတော်ကိုထိန်းချုပ်လိုက်နိုင်တဲ့အတွက် American နိုင်ငံမှာနေသစ်စပြီးလို့ဒီမိုကရက်တစ်ပါတီဝင်တွေကပြောနေကြပေမဲ့ဒါဟာ American နိုင်ငံခြားရေးမူဝါဒအတွက်အာယုံဥအသက်မဟုတ်ပါဘူးလို့ London စီးပွားရေးနဲ့နိုင်ငံရေးတိုက်ပံက American Center Director ဖြစ်တဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခ Peter Tabowitz ကတုံ့တက်ပါတယ်။သမ္မတ Trump အနေနဲ့အခုခါမှာပြည်တွင်းရေးထက်နိုင်ငံရေးထားမူဝါဒရေးရမှာပိုပြီးအာရုံစိုက်လှုပ်ဆောင်လာနိုင်တာမို့တရုတ်နယ်ကုန်သွယ်ရေး၊အီရန်အရေးအပြင် Mexico နယ်စပ်အရေးတွေကိုပုံအောပြီးလှုပ်လာနိုင်ရည်ရှိတယ်လို့တွက်ပါတယ်။ဒါအပြင်အောက်တိုတော်က Democrat တွေက Trump ရဲ့တရုတ်ဆိုင်ရာရည်တည်ချက်ကိုပံ့ပိုးပေးလာနိုင်ရည်ရှိတယ်လို့လည်းပြောပါတယ်။ဥရောပဘက်ကလည်းသူတို့ရဲ့အဓိကတင်ပို့ကုန်တွေဖြစ်တဲ့ကားလိုပစ္စည်းမျိုးတွေအမေရိကန်ရဲ့အခွန်ကောက်ခံမှုကိုစိုးရိမ်နေကြတာဖြစ်ပြီးအခုရွေးကောက်ပွဲရလဒ်ကဒီတင်မှမှုအခြေအနေကိုပြေလျော့သွားစေနိုင်မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမော့ရှ်ကနေပြောကြားခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းအမေရိကန်နဲ့ဆက်ဆံရေးပြောင်းလဲလာဖို့မမြင်ကြောင်းနဲ့အမေရိကန်ရုရှားဆက်ဆံရေးပုံမှန်နေထားရောက်လာဖို့မျှော်လင့်ချက်လည်းတိတ်မရှိဘူးလို့ AP သတင်းဌာနကပြောကြားခဲ့ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဝါရှင်တန်မြို့တော်ကဒီသတင်းတွေဆက်လက်ပြောပြနေပါတယ်။အရှိတောင်အရှနိုင်ငံတွေအနေနဲ့မြောက်ကိုရီးယားကိုနျူကလ িয়ার အပြည့်အဝဖျက်ဆီးပြီးအထိအစွမ်းကုန်ဆက်လက်ဖိအားပေးရဖို့အမေရိကန်ပြည်ထောင်စုကဆော်နေပါတယ်။နိုဝင်ဘာ17ရက်ကျရင်စင်ကာပူမှာစတင်မဲ့အာဆီယံနှစ်ပတ်လည်ထိပ်သီးစည်းဝေးပဲမတိုင်ခင်အာဆီယံ7နိုင်ငံအနေနဲ့မြောက်ကိုရီးယားအတွက်အခွင့်အရေးခွင့်ဆက်လက်ညှင်းဆန်ကြဖို့ကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုမယုံသိကြဘူးအမေရိကန်ကတိုက်တွန်းနေတာပါမြောက်ကိုရီးယားနဲ့တရားမဝင်ကုန်သွယ်ရောင်းဝယ်မှုလုပ်တဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုအမေရိကန်ကဆက်လက်ဒဏ်ခတ်ပြစ်ပေးသွားမယ်လို့လည်းချိန်ချောက်ထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားအရာရှိကြီးကင်မြွန်းချိုတို့နယူးယောက်မှာတွေ့ဆုံမဲ့ကိစ္စအကြောင်းမပြဘဲဆွေးဆိုင်လိုက်ပြီးတော့အမေရိကန်ဘက်ကဒီလိုပြောဆိုလာတာပါအာဆီယံနိုင်ငံအများစုဟာမြောက်ကိုရီးယားနဲ့ကောက်မွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းထားပြီးမြောက်ကိုရီးယားနဲ့စီးပွားရေးဆက်နွယ်မှုကိုလုံးဝဖျက်တောက်စရာအကြောင်းမမြင်ဘူးလို့ကြွန့်ကျင်သူတွေကပြောကြပါတယ်
။အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတအမေရိကန်တက်တန်ယူကရွေးကောက်ပွဲမှာဂျာဝင်နှောက်ရက်ဖို့အတွက်စူးစမ်းနိုင်ခြင်းရှိတယ်။ရုရှားရဲ့ Troll Farm လို့ခေါ်တဲ့ရောင်းဆောင်ဖွင့်နဲ့ဆင်နွယ်နိုင်ခြင်းရှိတဲ့အကောင့်တရားကျော်ကိုပိတ်ပစ်ခဲ့တယ်လို့ Facebook လူမှုကွန်ရက်ကုမ္ပဏီကပြောပါတယ်။သူတို့ရဲ့ Facebook နဲ့ Instagram အကောင့်တွေကိုမဲပေးတဲ့အင်္ဂါနေ့မတိုင်ခင်ကပိတ်ပစ်ခဲ့တယ်လို့ Facebook ကုမ္ပဏီကဗုဒ္ဓဖူးနေမှာကြေညာချက်ထုတ်ပြန်ပြောတာပါ။ရဲတွေရဲ့သတင်းပေးချက်တွေရခဲ့ပြီးတဲ့နောက်မှာအခုလိုလုပ်ခဲ့တာလို့ဆိုပါတယ်။ဒီအကောင့်တွေက Facebook ကနေတမ်းမြစ်ထားတဲ့မူမမှန်တဲ့လောက်ရက်တွေလုပ်နေတယ်လို့တန်လျာရှိလာတာကြောင့်တနင်္လာနေ့နှောင်းပိုင်းမှာပိတ်ပစ်ခဲ့တယ်လို့ Facebook Cyber လုံခြုံရေးဆိုင်ရာအကြီးအကဲ Nathaniel Glitcher ကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ Instagram account 85ခုနဲ့ Facebook စာမျက်နှာ30ခုပိတ်ပင်ဖြစ်ခဲ့တာဖြစ်ပြီး Facebook စာမျက်နှာတွေကအများအပြားပြင်သစ်တယ်မှမဟုတ်ရုရှားဘာသာနဲ့ရေးထားတဲ့ account တွေဖြစ်တယ်လို့ Instagram account တွေကအများစုကအင်္ဂလိပ်ဘာသာနဲ့ရေးထားတာဖြစ်တယ်လို့လည်း Facebook ကပြောပါတယ်။
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာစော်ကားမှုနဲ့စီရင်ချမှတ်ခြင်းခံထားရတဲ့ခရီးယန်အမျိုးသမီးအာစီယာဘီဘီကိုတရားရုံးချုပ်ကတည်သေးလွှတ်ဖို့ဆုံးဖြတ်ခဲ့ပြီးနောက်စီရင်စီရင်ခံရမဲ့လူစည်းရင်းကလည်းဖယ်ချလိုက်ပါပြီ။သူ့ရဲ့အမှုအပေါ်လူတွေစိတ်ဝင်စားလွန်းကြပြီးသူ့ကိုစပ်ဖို့ထိန်းချုပ်မှုတွေရှိနေတဲ့အတွက်အခုသူဘယ်နေရာရောက်နေဆိုတာရှုံးရထားရပါတယ်။အစ္စလမ်တမန်တော်မိုဟာမက်ကိုစော်ကားမှုနဲ့2010ပြည့်ကသူ့ပေါ်သေတံချမှတ်ထားတာကိုပါကစ္စတန်နိုင်ငံတရားရုံးချုပ်ကအောက်တိုဘာ31ရက်မှာပယ်ဖျက်လိုက်ပြီးသမိုင်းဝင်စီရင်ထုံးတစ်ခုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီလိုလွှတ်ပေးလိုက်တဲ့အတွက် Islamic ခေါ် Islam အယူဆပြင်းထန်သူတွေကသုံးရကြနိုင်ငံအဝန်ကန့်ကွက်ခဲ့ကြပြီးတချို့ကဆိုရင်တရားရုံးချုပ်တရားသူကြီးတွေကိုပါစက်ပစ်ဖို့အထိတောင်းဆိုခဲ့ကြပါတယ်။ BBS ခင်မွန်တဲ့ကတော့သူတို့မိသားစုခလုံးဝင်တောင်းထားတဲ့ Spain နဲ့ပြင်သစ်တို့စီကအဖြေကိုစောင့်နေတယ်လို့ VOA ကပြောခဲ့ပါတယ်။
အမေရိကန်တပ်တန်းဝယ်ရွေးကောက်ပွဲရက်လက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာရင်းနှီးမြှုပ်နှံသူတွေအတွက်သူတို့ရဲ့မျှော်လင့်ချက်တွေနဲ့ကန့်ညှိနေတာကြောင့်ဗိုလ်တဖူးနေမှာကမ္ဘာတစ်လွှာ stock share ဈေးတွေတက်လာခဲ့ပါတယ်။အောက်လို့တကော Democratic Party ကထိန်းချုပ်လာနိုင်ပြီဖြစ်ပေမဲ့သမ္မတ Trump ရဲ့အခွန်ဖြတ်တောက်မှုနဲ့ဘိုးအစိုးရစီမင်းစည်းကမ်းတွေကိုပြောင်းပစ်ဖို့တော့တိတ်မတွေ့ရပါဘူး။ Democratic Party ဝင်တွေကအောက်လွတ်တော်မှာလိုအပ်တဲ့အမှတ်နေရာ23နေရာတဲ့ပိုရခဲ့တာနဲ့အထက်လွတ်တော်မှာ Republican တွေဆက်ပြီးထိန်းချုပ်နိုင်တာဟာနိုင်ငံတကာ stock share ဈေးကွက်ကိုတက်လာစေတာဖြစ်ပါတယ်။ဥရောပအာရှနဲ့ American က stock share ဈေးတွေဟာ1.5ရာခိုင်နှုန်းအထက်ကိုတက်လာခဲ့တာဖြစ်ပါတယ်။ Direct from Washington The
Voice of America The VOA သာသာပလင်းနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥကြော်ဆန်သားနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးသတင်းနဲ့စတင်ကြပါတယ်။အမေရိကန်သက်တမ်းဝယ်ရွေးကောက်ပွဲမှာအောက်လွတ်တော်မှဒီဒီမိုကရက်ပါတီကအမတ်အများစုကထိန်းချုပ်မှုရလိုက်တဲ့အတွက်နောက်ထပ်ကြံနေသေးတဲ့သက်တမ်းကာလနှစ်နှစ်အတွင်းမှာသမ္မတဒိုနယ်ထရမ့်ရဲ့နိုင်ငံရေး policy ပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကရောရန်ဘတ်နိုင်ငံတွေကပါခံမှန်းနေချိန်မှာပဲကမ္ဘာခေါင်းဆောင်တွေကအမေရိကန်တက်တန်းဝက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေရှိနေကြပါတယ်အကြောင်းစုံကိုတော့ဒေါ်လာလတန်းကတင်ပြမှာပ
ါ Thanks to you Thanks to you Tomorrow will be a new day in America
ကျေးဇူးတင်ပါတယ်မြစ်ပြဟာအမေရိကန်ပြည်ထောင်စုတွေနေ့စဉ်တနေ့ဖြစ်မှာပါလို့အင်္ဂါနေ့ညကအောက်လွတ်တော်မှာဒီမိုကရက်ပါတီက2010နောက်ပိုင်းအမတ်အများစုထိန်းချုပ်မှုကိုရဖို့တေချာနေချိန်မှာအခုလိုပါတီထောက်ခံသူတွေကပျော်မဆုံးဩဘာပေးတဲ့အတူလက်ရှိအမတ်အနည်းစုခေါင်းဆောင်ဒီမိုကရက်ထွက်တော်အမတ်နန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်သူပြောသွားခဲ့သလိုအထက်နဲ့အောက်လွတ်တော်နှစ်ရက်စလုံးမှာ Republican တို့ရဲ့ထိန်းချုပ်မှုကနေအောက်လွတ်တော်မှာအမအများစုနေရာရရှိလိုက်တဲ့အတွက်ကြောင့်အုပ်ချုပ်ရေးမှာချိန်ခွင်ရှာညှိနှိုင်းခဲ့ပြီးအမေရိကန်နိုင်ငံအတွက်နေ့တစ်နေ့ဖြစ်နိုင်ပြီမဲ့လို့လေအမေရိကန်နိုင်ငံဂျာယီပေါ်လစီမှာရောအပြောင်းလဲဖြစ်မဲ့နေ့တစ်နေ့ဖြစ်နိုင်ခြင်းရှိသလားလို့မေးစရာရှိပါတယ်လန်ဒန်အခြေစိုက်စီးပွားရေးနဲ့နိုင်ငံရေးသိပ္ပံတက္ကသိုလ်ရဲ့အမေရိကန်ရေးရာဌာနညွှန်ကြားရေးမှူးပမောက္ခပီတာထရိုဘိုဝစ်ကနိုင်ငံဂျာယီပေါ်လစီမှာတော့အပြောင်းလဲ
The main play that Donald Trump now has is on the foreign policy side.
လက်ရှိမှာ Donald Trump နေနဲ့ပြည်တွင်းရေးမှာမလှုပ်တာမရှားတာအခြေအနေမှာရှိနေပေမဲ့လည်းနိုင်ငံခြားရေး policy မှာတော့သူ့လုတ်ပိုင်ခွင့်ကပိုပြီးတော့ရှိမှာပါ။အဲဒါကြောင့်သူကတရုတ်နဲ့ကုံသွယ်ရေး၊ Iran အရေးနဲ့ Mexico နဲ့နိမိတ်ရေးတို့မှာပိုပြီးတော့ဖိအားပေးဆောင်ရွက်လာဖို့ရှိပါတယ
်။ Trumpowitz ကတရုတ်နဲ့ American ကုံသွယ်ရေးစစ်မှာ Trump ရဲ့ရည်တည်ချက်ကို Democrat ဘက်ကထောက်ခံနိုင်တယ်လို့ပြောပါတယ်။ဝါရှင်တန်ကပေကျင်းရဲ့မတရားကုန်သွယ်ရေးကျင့်သုံးတွေကြောင့်တရုတ်ရဲ့သွင်းကုန်တွေအပေါ်ဒေါ်လာဘီလီယံ250အခွန်စီးကျခဲ့တာဖြစ်ပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ဆက်ဆံရေးကြားအပြောင်းအလဲရှိဖို့မမြင်ပါဘူး။တရုတ်အစိုးရကတော့ကမ္ဘာအင်အားကြီးစီးပွားရေးနှစ်နိုင်ငံကြားဆက်ဆံရေးဟာတိတ်ကိုအရေးကြီးတဲ့အတွက်ကြောင့်တက်တန်းဝဲရွေးကောက်ပွဲရဲ့အဖြေဟာဘယ်လိုထွက်ပါစေ။နှစ်နိုင်ငံအကျိုးရှိရှိပြီးပူးပေါင်းဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်။ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့လေမော်တော်ကားတွေအဓိကတင်ပို့တဲ့ကုန်စည်တွေပေါ်အမေရိကန်ကအခွန်တိုးချမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျာမနီနိုင်ငံဂျာယီဝင်ကြီးဟေကိုမတ်စ်ကတက်တန်းဝယ်ရွေးကောက်ပွဲရလဟာဥရောပနဲ့အမေရိကန်ကြားတင်းမာမှုကိုညော့သွားဖို့အလားအလာမရှိဘူးလို့ဂျမန်ဘာသာစကားနဲ့အခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ
်။ Niemand wird uns das abnehmen auf die Devise.
Atlantic သမုဒ္ဒရာရဲ့ဒီဘက်ချမ်းမှာရှိတဲ့ဥရောပနိုင်ငံတွေအတွက်ကတော့အမေရိကန်ရဲ့ဆောင်ဖို့ဖြစ်တဲ့ America First, American Usabe Dis ဆိုတဲ့စာသားမှာပဲအပြေရှာယူလို့ရပါတယ်။ဒါကြောင့်လေဥရောပဘက်ကသွေးစည်းညီညွတ်ဖို့လိုပါတယ်လို့သူကဂျမန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။တချို့ဥရောပခေါင်းဆောင်တွေကတော့အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်မှာတရားကျော်ရွေးကောက်တင်မြှောက်ခံခဲ့ရတာကိုချီးကျူးခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရကတော့အမေရိကန်နဲ့ရုရှားဆက်ဆံရေးဟာအပြောင်းလဲရှိဖို့မမြင်ကြောင်းပြောပြီးဓာတ်ထည်လေးအခြေအနေပိုဆိုးစရာမရှိတဲ့အကြောင်းပြောခဲ့ပါတယ်။ခြေလက်ပိုင်းမှာတော့အစ္စရေးကအောက်လွတ်တော်မှာအမတ်များစုထိန်းချုပ်မှုကိုရင်ဆိုင်ခဲ့ရတဲ့သမ္မတထရမ့်အနေနဲ့ဒေသတွင်းငြိမ်းချမ်းရေးပေါ်ဆောင်မှုကိုမထိခိုက်စေဖို့သတိပေးခဲ့ပါတယ်။ မေရိကန်တန်ရင်ကိုတယ်လီဗီဗ်ကနေဂျေရုဆလင်ကိုရွှေ့ခဲ့တဲ့ထရမ့်အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်အတော်လေးအခြေအတင်အငင်းပွားပွေရာဖြစ်ခဲ့ပါတယ်ပယ်လက်စတိုင်းကလည်းဂျေရုဆလင်ကိုသူတို့ရဲ့မြို့တော်အသစ်ဖြစ်တတ်မှတ်လို့တဲ့ဆန္ဒရှိခဲ့တဲ့အတွက်ကြောင့်ပယ်လက်စတိုင်းသမ္မတမမ်မုတ်အဘတ်ရဲ့အကြံပေးနဘီလ်ရှာအတ်ကဝါရှင်တန်အနေနဲ့စိတ်ပြောင်းမှုအခုလိုတိုက်တွန်းလိုက်ပါတယ
် The Democrats in the United States are getting closer
မြန်မာပြည်ထောင်စုမှာဒီမိုကရက်တွေကငြင်းချမ်းရေးဖော်ဆောင်မှုကိုဦးတည်စေမဲ့လမ်းကြောင်းအတွေ့ရပ်တည်ဖို့ပိုနှိမ့်ဆက်နေပါပြီ
ကနေဒါဝန်ကြီးချုပ်ဂျက်စမန်ထရူဒိုကတော့အောက်လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်ဥယျာဉ်တမိုင်းတင်ရွေးကောက်ခံရတဲ့အတွေ့အကြုံချီးကျူးလိုက်ပြီးကနေဒါအစိုးရအနေနဲ့လွှတ်တော်နဲ့ရောပြည်နယ်အားလုံးတို့နဲ့ပါခင်မင်းကြီးနီးစွာလက်တွဲဆောင်ရွက်သွားမယ်လို့တွစ်တဲကတစင်ရေးသားခဲ့ပါတယ်ဂျပန်အစိုးရရရှိတွေကတော့အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးဟာအိမ်မှာအကောင့်တဲ့အတွက်ကြောင့်တက်တန်းဝယ်ရွေးကောက်ပွဲရလာကြောင်းဘယ်လို့မှပြောင်းလဲစီမှာမဟုတ်ဘူးလို့သတင်းတောက်တွေကိုပို့ထူးနေကပြောခဲ့ပါတယ်ရှင
်ဒေါ်လာလာတန်တင်ပြခဲ့တာပါခင်ဗျာအခုလိုမျိုးအမေရိကန်တက်တန်းဝယ်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကအောက်လွှတ်တော်နေရာအများစုကိုအနံ့ရပြီးထိန်းချုပ်နိုင်လိုက်တာကြောင့်သမ္မတဒိုနယ်ထရန့်ကချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းကျောင်းနိုင်တော့မှာဖြစ်တယ်လို့မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတချို့ကသုံးသပ်ကြပြီးမြန်မာအရေးနဲ့ပတ်သက်လာရင်တော့မူဝါဒအပြောင်းလဲသိပ်ပြီးထူးခြားလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်။နိုဝင်ဘာ6ရက်နေ့ကအမေရိကန်ပြည်ထောင်စုမှာကျင်းပတဲ့အစိုးရတက်တန်းဝယ်ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာအများစုကိုအနိုင်ရပြီးဒီမိုကရက်ပါတီထိန်းချုပ်တာကြောင့်ဒီဒေါ်နယ်ထရမ့်ရဲ့ချမှတ်မဲ့မူဝါဒတွေကိုအပြန်အလှန်ထိန်းချောင်းနိုင်တော့မှာဖြစ်တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့တမိုင်းသူတေတီဒေါ်ဖြူဖြူကသုံးသပ်ပါတယ
်ဒီအောက်လွှတ်တော်ကိုဒီမိုကရက်ကအများဆုံးရွေးခန့်တိတဲ့အတွက်ကြောင့်အောက်လွှတ်တော်ကနေအတင်းကျပ်ကြီးနော်အရန်ကိုလွန်ကဲအောင်လှုပ်လိုက်တဲ့ဆိုရင်ဘလို့မြင်သွားမလဲဆိုရင်သူကအဲအောက်လွှတ်တော်မှာသူကကော်မတီလေးတွေကော်မတီလေးတွေအများကြီးရှိတယ်အဲကော်မတီလေးတွေမှာလည်းဒေါ်နယ်ထရမ့်ကို check and balance နော်အမှဟိုထင်းကြီးကိုလုတ်ဖျားနေရတယ်အများကြီးရှိတယ်ဒါပေမဲ့ gun control criminal justice system not through immigration လည်းပါသေးတယ်နော်လူလတ်တန်းစားတွေအတွက် medicaid အဲ့ဒါမျိုးလေးကိစ္စတွေအတွက်ကိုသူကအများကြီး trump နဲ့အပေးယူသူတို့လုပ်ရတယ်အပေးယူလုပ်ရမယ့်အတွက်ကြောင့်သူတို့ကတတိထားပြီးသူတို့အရန်တော်ရောက်တော့သူတို့လုပ်မှာမဟုတ်ဘူးအန်တီရောဗမာပြည်မှာဘလို့ဖြစ်နေလဲဆိုတော့ jump ဖို့တို့ကအစသူတို့ကဒီ NLD ထက်ထားအောင်ဘလို့လုပ်ပြမယ်အဲ့ဒါမရှိဘူးအကုံတော့တယောက်ကိုတယောက်အပုတ်တွေဖော်နေအဲ့ဒါကနိုင်ငံရေးမှာမဟုတ်တာဒီမှာသူတို့အဲ့ဒါမျိုးမဟုတ်ဘူ
းပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာတုန်းကအထက်လွှတ်တော်ကိုရောအောက်လွှတ်တော်ကိုပါ Republican Party ကိုယ်စားလှယ်အများစုကအနိုင်ရလွှမ်းမိုးခဲ့တာကြောင့်ဥပဒေပြည့်ရေးဆုံးဖြတ်ချက်တွေမှာရောသမ္မတကအစိုးတင်သွင်းတဲ့ကိစ္စရပ်တွေမှာပါသမ္မတဒိုနယ်ထရမ့်နဲ့ Republican Party အလိုကျဖြစ်ခဲ့ပါတယ်အခုတော့အခြေအနေတွေတမျိုးပြောင်းသွားမှာဖြစ်တယ်လို့သုံးသပ်သူက Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ဖြစ်ပါတယ
်အကြီးကဒီအင်ဖြူတော်ပေါ့နော်နိုင်ငံတော်သမ္မတရဲ့လုပ်တဲ့ policy ရဲ့အများကြီးကိုအာ check and balance လုပ်တာလိမ့်မယ်လို့ကျွန်မမြင်တယ်အာဘာလို့ဆိုသမ္မတ Trump ရဲ့ policy အများကြီးကိုဒီမိုကရက်ကလည်းတိုင်းတောင်းချင်တဲ့ဟာတွေအများကြီးရှိတယ်ဒါပေမဲ့အရင်ကသူတို့လုံးဝကြီးနည်းနည်းရတာဆိုတော့လုံးလုံးအရန်ခက်ခဲ့တယ်ဒါပေမဲ့အခုကတော့အောက်လွတ်တော်တစ်ခုလုံးကိုသူတို့ကနေဥဆောင်နေပြီဆိုတော့ Trump ရဲ့ policy ကိုအရင်ကလည်းမျိုးလုံးလုံးကတော့အင်မတန်ဆက်သွားပါလိမ့်မယ်ဒီမှာပြည်နဲ့တော့ရှင်းလင်းရှင်းလို့ကတော့မရဘူးပေါ့ဒီမှာတက်တက်ကကျွေးကောက်ပွဲဝင်ရမလို့ပဲနဲ့25ရာခိုင်နှုန်းထိုင်နေနောက်တစ်ခုကတော့ကျွေးကောက်ပွဲမှာရောမင်းရောပြန်ပြေးနေတဲ့အခြေအနေဆိုတော့အဲ့ဒါကဗမာပြည်နဲ့နိုင်ချင်လို့မရဘူးဗျာ
တနေ့ကအမေရိကန်တက်တန်းဝဲရွေးကောက်ပွဲအတွင်းရှုံးနိမ့်သွားတဲ့ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်တွေထဲမှာမြန်မာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးကိစ္စတွေကိုအမေရိကန်လွှတ်တော်တွင်းမှာဥဆောင်ဆွေးနွေးလေးရှိတဲ့နယူးယောက်ပြည်နယ်ကဂျိုးခရော်လီတခါအထက်လွှတ်တော်အမတ်ဘော့ဘ်ခေါ်ကာတို့လည်းရှုံးနိမ့်ခဲ့ပါတယ်ဒါပေမဲ့ HRW အဖွဲ့ရဲ့ Washington DC တာဝန်ခံလုတ်ခဲ့မှုတဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေကိုတောင်းလျှောက်လှုပ်ဆော်ကြိုးပမ်းလာခဲ့တဲ့ Tom Malinowski ကတော့ဒီမိုကရက်ပါတီကိုယ်စားလှယ်အဖြစ်နယူးဂျာစီပြည်နယ်ကနေအရွေးခံခဲ့ရပါတယ်။အဲဒီတော့သမ္မတထရန့်ရဲ့ကြံနေသေးတဲ့တက်တန်းနှစ်နှစ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒတွေဘယ်လိုရှိမှာပါမလဲ။ကိုဂွန်ဆန်ကအခုလိုသုံးသပ်ပါတယ်
။ Tom Malinowski ကပဲကော်မတီမှာကြာမယ်ကျွန်တော်မသိဘူးပေါ့နော်။ဒါပေမဲ့မြန်မာအရေးနဲ့နောက်တစ်ခုကတော့အဓိကဒီဒီမိုကရေစီရေးရတဲ့ပတ်သက်ပြီးမှပါဝင်ပတ်သက်ခဲ့တဲ့နောက်အထူးသဖြင့် youth society night ထောက်ကြည့်နေတဲ့အမတ်တွေဥမာ Nancy Pelosi လိုမျိုးတွေက ဒီအောက်သက်တော်မှာအကြီးအကဲဖြစ်လာမယ်ဆိုတော့အဲ့ဒါတော့ပမာပြီးပြောင်းလဲမှုအတွက်ကတော့အကျိုးတစုံတရာတော့ရှိပါလိမ့်မယ်ဒါပေမဲ့ပမာပြီးရေးရတဲ့ပတ်သက်မှာအဓိက policy ကိုင်ထားတာအထက်လွှတ်တော်မှာကိုင်ထားတယ်ဆိုတော့ Republican အထက်လွှတ်တော်ဥက္ကဋ္ဌကတော့အောင်ဆန်းစုကြည်ကိုတောင်းပေးမှာပမာပြီးရဲ့ပြောင်းလဲမှုကိုဒီချင်းချင်းနဲ့ဆက်မှာပါတာပေါ့နော်အဲ့လိုဆိုတော့အရန်ကြီးပြောင်းလဲမှာလည်းမတင်ဘူး
Republican Party မှာမြန်မာရေးကိုထောက်ခံအောင်ပြီးအလေးထားလာခဲ့တဲ့အတက်လွှတ်တော်အမတ် John McCain ကတော့ကွယ်လွန်သွားပြီဖြစ်ပေမဲ့လူများစုခေါင်းဆောင် Mitch McConnell ကတော့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံနေဆဲဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ပြမှာကတော့ကတိယလို့ခေါ်တဲ့ဒီနာမည်ကျော်နိုင်ငံတကာကြောက်မြတ်ရတနာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်စိမ့်တဲ့လက်ဝဲရတနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဘာဂရီလို့နာမည်ကျော်နိုင်ငံတကာရတနာကုမ္ပဏီကြီးအနေနဲ့လည်းဝယ်ယူခြင်းမပြုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကဖိအားပေးတိုက်တွန်းနေကြပါတယ်ဒီကြောင့်နဲ့ပတ်သက်လို့မန်အင်ဂျင်နန်ကပြောပြမှာပါ
Genocide Jams လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့ကြောင်မြေရတနာများဆိုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဥဆောင်နေတာပါ။မကြာခင်ကြာရောက်တော့မဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့ Italy အခြေစိုက် Bulgaria လို့နာမည်ကျော်နိုင်ငံတကာကြောင်မြေရတနာကုမ္ပဏီအပါအဝင်အခြားကြောင်မြေရတနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောက်မြေရတနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပဒမြားတွေကိုမဝယ်ယူကြဖို့စီယုံလှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရေးမှူး Simon Billiness က VOA ကိုပြောပါတယ်
။ But you know basically we want to make sure that Bulgari does not buy any gems from Burma.
မြန်မာစစ်တပ်ကိုဝင်ငွေနဲ့အကျိုးအမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောက်စိမ့်ပဒမြားစတဲ့ကြောက်မြေရတနာတွေကိုဘူဂရီကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်ခြင်းပါတယ်ကျွန်တော်တို့ကမ်ပိန်းလှုပ်ရှားမှုအဓိကရည်ရွယ်ချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့ဗဒမြားတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူ့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပိုက်ဆံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရွေးညာရီပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ်
ဘူဂါရီကုမ္ပဏီဟာအရင်2000ရွှေဝါရောင်တန်ခါဒေါ်လန်ရေးကာလကရဟန်းတန်ခါတော်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်ဖိနှိပ်မှုကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကကြောက်မြေရေဒနာတွေမဝယ်ယူရေးလှုပ်ရှားမှုမှာပါဝင်ခဲ့ပူပါတယ်နိုင်ငံတကာကြောက်မြေရေဒနာကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကတိုင်းရိုက်ဝေယူတာမျိုးမလုပ်ပေမဲ့အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင့်မြမကြောက်မြေရတနာတွင်းထွက်တွေကိုဝေယူနိုင်ပါတယ်။ဒီအတွက်အခုလိုမြမနိုင်ငံကကြောက်မြေရတနာတွေမဝေယူရဘူးဆိုတဲ့လှုပ်ရှားမှုထိရောက်မှုရှိပါမလား။ Simon Billness ကတော့အခုလိုတုံ့ပြန်ပါတယ
်။ What we're specifically asking Bulgaria to do and the other jewelers to do is not buy any gems that profit the Burmese army.
ဘဂရီအပါအဝင်အခြားကြောင်မြေရတနာကုမ္ပဏီတွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမဲ့ဘယ်လိုကြောင်မြေရတနာတွင်းထွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗဒမြားဝယ်ယူတဲ့အခါမှာလဲမြန်မာစစ်တပ်ကပိုင်တဲ့ကြောင်မြေရတနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါလည်းပြဿနာမရှိပါဘူးအဓိကအကြောင်းရင်းကတော့မြန်မာနိုင်ငံကအကြောင်းမြေရတနာလုပ်ငန်းမှာမြန်မာစစ်တပ်လွှမ်းမိုးချုပ်ကန်ပြီးအမျက်စွန်းရရှိနေတာကိုပိတ်ပင်တားမြစ်ဖို့စစ်တပ်ပိုင်းကုမ္ပဏီတွေစီကမဝယ်ယူရေးပဲဖြစ်ပါတယ
်ဒါပြင် American အခြေစိုက် Tiffany လို့အကြောင်းမြေရတနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကအကြောင်းမြေရတနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Billness က VOA ကိုအခုလိုပြောပါတယ
် Currently Tiffanyhas a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany company ရဲ့လက်ရှိ policy ကတော့မြန်မာနိုင်ငံကကြောက်မြေရနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါအပြင် Tiffany ကိုလာရောက်တဲ့ကုန်တွေအလုံးဟာကြောက်မြေရနာတွေကိုဘယ်နေရာကယူလာသလဲ၊ဘယ်မှာအချောကင်သလဲစတဲ့တက်သည့်အထောက်အထားစာရွက်စာတမ်းပြဖို့လိုပါတယ်။ဒါကြောင့်မြန်မာနိုင်ငံကလာမလာဆိုတာကိုသိနိုင်ပြီး company အနေနဲ့လည်းရှောင်ရှားနိုင်ပါတယ်။
ကာထရီရင်လိုနာမည်ကျော်နိုင်ငံတကာကြောင်မြင့်ရေဒနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောင်မြင့်ရေဒနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်စစ်ဆေးသင့်ကြောင်းပြခဲ့တဲ့ဩဂုတ်လနောက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင
်။မင်းညင်နိုင်ပြောပြသွားတာပါခင်ဗျာ။အခုတော့လူကုန်ကူးမှုဖမ်းဆီးတဲ့သတင်းတပုတ်ကိုလည်းတင်ပြကြပါမယ်။မလေးရှားနိုင်ငံဆီလီကွန်လူဝင်မှုကြီးကြပ်ရေးဘူရိုကထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွင်းဆီလီကွန်ပြည်နယ်စီးပွားရေးဇုန်ကစက်ရုံကြီးနှစ်ခုကိုလာဝကနဲ့ရဲတပ်ဖွဲ့တွေကပူးပေါင်းပြီးအော်ပရာစီလို့ခေါ်တဲ့စီမံချက်အနေနဲ့ဝင်ရောက်စစ်ဆေးခဲ့ရမှာနိုင်ငံသားအလို့သမား665ဦးဟာတရားမဝင်နေထိုင်အလို့လုတ်ကင်နေကြတဲ့အတွက်ဖမ်းဆီးစစ်ဆေးခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသား150ကျော်ပါဝင်နေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာနိုဝင်ဘာလဇန်ပိုင်းကစပြီးအဖမ်းဆီးတွေလုတ်ခဲ့ရမှာမြန်မာတွေအလို့လုတ်ကင်နေတဲ့ဆလံကောပီနယ်အတွင်းကစက်ရုံတွေကိုဝင်ရောက်ဖမ်းဆီးခဲ့တာပါဒီထဲမှာမြန်မာတွေရာဂနန်းလောက်ဖမ်းဆီးခံခဲ့ရပါတယ်မလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်သိရေးစခန်းတွေကမြန်မာတွေကိုတွားရောက်ကူညီပေးနေတဲ့ကိုတီဟမမောင်ကတော့အခုလိုပြောပြပါတယ်
သူဂျိုကြားဂျိုကြားဖမ်းနေတာဆလံကောဆိုတာပြီးခဲ့တဲ့ရက်ကတော့ကျွန်တော်တို့ဒီ TV စက်ရုံပေါ်ပနက်ဆိုရင်ဒီ TV စက်ရုံမှာတော့လူရောက်100လောက်ပါသွားတယ်ပါဟိုပေါ့နိုင်ငံသားသားတွေတော်တော်များများပေါ့မြန်မာတွေလည်းပါတယ်ဘယ်နေရာဒီမှာလောက်ကြလဲဆိုတော့ဘုံဘုံအကြီးကတော့အခုစက်ရုံကြီးတော်တော်များများဝင်နေပါတယ်စက်ရုံကြီးစက်ဟိုအကြီးကြီးပေါ့တော့သူတို့သတ်မှတ်ထားတဲ့ဟိုဘုံလူသွားသေးနေတဲ့ run နေတဲ့ဒီစက်ရုံကြီးကိုတော်တော်များများဟိုဟာလောက်ကြပါတယ်
မလေးရှားနိုင်ငံရဲ့တရားမဝင်အလို့သမားဆိုင်ရာဥပဒေပုံမှန်21နဲ့ညှိစွန်းနေကြသူတွေထဲမှာမြန်မာနိုင်ငံသား156ဦးဘင်္ဂလားဒေ့ရှ်84ဦးအင်ဒိုနီးရှား25ဦးနဲ့တခြားအလို့သမားတွေကတော့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်မြန်မာတွေကတော့များသောအားဖြင့်အလဲဗီဇာတွေနဲ့လာပြီးအလို့လုတ်ကင်နေကြတာတွေအလို့လုတ်ခွင့်လက်မှတ်တွေမရှိဘဲအလို့လုတ်နေကြတာတွေကြောင့်ဖမ်းဆီးခံရတာဖြစ်တယ်လို့လည်းကိုတီဟမမောင်ကဆိုပါတယ်
အဲ့မှာလုံနေတဲ့လူတွေကတရားမဝင်တဲ့လူတွေများတယ်လေတရားမဝင်တဲ့လူတွေကိုပဲအဓိကထားပြီးသိစစ်တာပေါ့ဟိုဆိုလိုတာအခုကျွန်တော်တို့ passport တွေနဲ့တချို့တွေအလဲဗီဇာတွေနဲ့ဝင်လာတယ်အဲပါမစ်မရှိကြဘူးတချို့ကျတော့လေမလေးရှားမှာနေလာတာကြာပြီပေါ့နော်ဟို passport တော့ရှိတယ်ဒါပေမဲ့ပါမစ်မရှိတဲ့လူတွေပေါ့အဲ့လိုလူမျိုးတွေပဲအဓိကထားပန်းတာလေ
နိုင်ငံခြားသားလူသမားတွေထဲမှာအသက်18နှစ်မပြည့်သေးတဲ့လူငယ်တွေပါဝင်နေပြီးတချို့ကတော့လူကုန်ကူးသူတွေနဲ့လာကြပြီးမလေးရှားနိုင်ငံထဲမှာတရားမဝင်အလုပ်လုပ်ကင်နေကြသူများဖြစ်ကြတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံခြားသားလူသမားတွေကိုစစ်ဆေးဖမ်းဆီးမှုတွေပိုများလာနေပြီးကွာလာလမ်ပူမြို့ကအကြီးဆုံးကုန်စည်တိုင်မှာလုပ်ကင်နေတဲ့အလုပ်သမားတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာဖမ်းဆီးခဲ့တဲ့အရာရှိတွေကိုမြန်မာနိုင်ငံသားတဦးကငရုတ်ကောင်းစပရေးဘူးနဲ့စက်ကူဖြတ်သားကိုတုံးပြီးပြန်လဲတိုက်ခိုက်ခဲ့လို့၄ဦးဒဏ်ရာရသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံသတင်းတွေမှာလည်းဖော်ပြထားပါဗျ။မြန်မာလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်းရင်းအရမလေးရှားမှာတရားဝင်အလို့လုတ်ကင်နေကြတဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူ့သမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေကြသူတိတ်နဲ့ချီရှိပါတယ
် view ဒီနေ့တော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မနေ့6နိုင်ခွဲနောက်ပိုင်းမှာတော့မနေ့ခင်အင်္ဂလိပ်သင်ကန်းစာကိုနားဆင်ရမှာဖြစ်တယ်လို့သူယုံကြည်ရာကန္တဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်စတာတွေကိုတင်ဆက်ဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တိုင်းရဲ့ကျန်းသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24 kHz 12133ညလိုင်းနိုမီတာ40 kHz 9443ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz တို့ချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်သလိုဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့တက်နဲ့ပတ်သက်လာတဲ့အမှုတွေကိုเนาะတရားရုံးကြီးအပြစ်ပေးတာများပါတယ်เนาะဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကနေကတက်ကလာတာကြာတယ်နောက်ပြီးတော့ဥဒေါင်းချုပ်ကိုယ်တိုင်ခန့်မြစ်ခဲ့တဲ့လူတွေဖြစ်တယ်ပေါ့เนาะဒါမျိုးဒီနေ့ဗမာပြည်အခြေအနေကတက်ပေါ်မှာပဲတရားဌာနက
မကြခင်နောက်ပိုင်းမှာတင်ဆက်မဲ့အစီအစဉ်မှာအပြည့်စုံကိုနားဆင်နေပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့အက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြည့်ဦးကျော်စံသာနဲ့ကိုကျော်အောင်တို့ကပြောပြမှာပ
ါမြန်မာပြည်မှာလုပ်တဲ့အစီအဝေးကအာရှပစိဖိတ်ဒေသရဲ့ meth amphetamine ပြဿနာကိုအဆုံးသတ်နိုင်မလားဆိုတဲ့ကောင်းစင်နဲ့ record kavaho year ဆောင်းပါကို south china morning post မှာဖတ်ရပါတယ်အာရှမှာ meth amphetamine ထုတ်လုပ်ရောင်းချမှုက2019ကစာရင်းကိုကျော်လွန်ပြီးအခုကစိုးရင်ဘွယ်အခြေအနေကိုရောက်ရှိလာပြီးလို့ကြွညင်သူကိုကပြီးစာရေးပါတယ်အာရှပစိဖိတ်စက္ကူနိုင်ငံအရေးပါတဲ့အရာစီးကြီးတွေဟာမြန်မာနိုင်ငံနေပြည်တော်မှာဗုဒ္ဓဟူးနေ့ကတောက်ကြနေအထိဒီကိစ္စကိုကင်တွယ်အဖြေရှာဖို့ဆွေးနွေးနေကြတယ်လို့ဆိုပါရယ် Meth Amphetamine Savior တွေအဆမတန်ပေါ်မြလာတဲ့ကိစ္စဟာဒေသတွင်းစနစ်ကြကြကျူးလွန်နေတဲ့ရာဇဝမှုတရားဖြစ်နေတာကိုတွေ့ရတယ်လို့ Bangkok ခြေဆိုင်ကုလသမဂ္ဂစေဝါနဲ့ရာဇဝမှုဆိုင်ရာအတိုင်ပင်ခံ Jeremy Douglas ကိုကူကားပြီးရေးသားထားပါရယ် Meth Amphetamine နီရူရဲ့စေဝါအတုပြဿနာဟာလည်းပဲအာရှဒေသအတွက်အရေးကြီးတဲ့စိုးရိမ်စရာဖြစ်တယ်လို့ဆိုပါရယ် Fentanyl လို့ခေါ်တဲ့အကိုက်ခဲပျောက်ဆေးနဲ့တူတဲ့ဆေးအတုတစ်မျိုးဟာအင်မတန်အန္တရာယ်ကြီးမားတယ်လို့ဆိုပါရယ်ဒီပြဿနာကိုနိုင်ငံတွေအကြားဆွေးနွေးညှိနှိုင်းဖြစ်ရှင်းမဲ့ကိစ္စကိုကြိုဆိုရဲလို့မြန်မာဘက်ကပြောပြီးမြန်မာအရာရှိကြီးကတော့မြန်မာပြည်ကစေဝါအတုတွေကိုအများအပြားထုတ်လုပ်နေတဲ့ဆိုပေမဲ့ဒီစေဝါအတုတွေထုတ်လုပ်ဖို့အခြေခံလိုအပ်တဲ့ဓာတုပစ္စည်းတွေကိုမြန်မာပြည်ကထုတ်လုပ်တာမဟုတ်ဘူးလို့လည်းပြောကြောင်းယူသထားပါရယ်ကုလသမဂ္ဂအတိုင်ပင်ခံဒေါက်ကလပ်ကတော့မြန်မာနိုင်ငံအနေအထားဟာကမ္ဘာပေါ်မှာဓာတုပစ္စည်းအများအပြားထုတ်လုပ်ရရှိနိုင်တဲ့တရုတ်နဲ့အိန္ဒိယလိုနိုင်ငံတစ်ခုကြားမှာတည်ရှိနေတဲ့အတွက်ကင်တွယ်ရသိက်ခတ်နေတယ်လို့ပြောပါသတဲ့မူရစေဝါတွေဟာအဆမတန်ပေါ်မြလာတဲ့အတွက်အဓိကအဖြစ်ဒီခင်ကလက်လှမ်းမမီနိုင်တဲ့ကလေးငယ်တွေဒီမူရစေဝါတွေကိုလက်လှမ်းမီလာနိုင်တဲ့အခြေအနေမျိုးဖြစ်လာနေတယ်လို့လဲ South China Morning Post အနေနဲ့အသိမှတ်ပြုရပါကြောင်းရေးသားထားပါတယ်။ဒီခင်ကမတွေ့ရတဲ့နေရာတွေမှာအခုခါမူရစေတွေကိုအဆမတန်ဈေးပေါ်ပေါ်နဲ့လွယ်လင်းတကူရရှိလာနိုင်တယ်လို့လဲအစိုးရတွေကပြောကြားဖော်ပြထားပါတယ်။ Douglas ရဲ့အဆိုအရအာရှဒေသတွင်းနိုင်ငံတွေမှာ2018အတွင်းဖမ်းမိတဲ့ Meth Amphetamine မူရစေဝါဟာကုလသမဂ္ဂဖော်ပြတဲ့ကီလို9000တဲ့အဆမတန်ပိုများနေတယ်လို့ဆိုပါတယ်2015မြန်မာနိုင်ငံအနီးတစ်ဝိုက်မှာဖမ်းမိတဲ့ meth amphetamine ပမာဏဟာအမေရိကတိုက်အလဲပိုင်းနဲ့မြောက်ပိုင်းမှာဖမ်းမိခဲ့ရတဲ့ပိုများပါတဲ့ဒါကြောင့်နေဆာချင်းထိစပ်နေတဲ့နိုင်ငံတွေအလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်ဒီအာရှဒေသကစေဝါအတုပြဿနာဟာတကယ်တော့ဝေးလံတဲ့ကမ္ဘာဒေသတွေကိုရောက်ရှိပြီးကမ္ဘာတစ်ဝှမ်းလုံးနဲ့ဆိုင်တဲ့အန္တရာယ်အခြေအနေတရဖြစ်လာနေတယ်လို့လည်းပဲရေးသားရေးညီကုန်ချွတ်သွားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ Facebook ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ Evelyn Duke ရေးသားတဲ့ဆောင်းပါးကို Lawfare Blog ဆာမျက်နှာမှာနိုဝင်ဘာလ9ရက်နေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာ Facebook ကုမ္ပဏီရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့နိုဝင်ဘာလ9ရက်နေ့တုန်းကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ် Facebook နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာအကျိုးသက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာကိုဖော်ပြထားတဲ့အစီရင်ခံစာပါဒီအစီရင်ခံစာကိုရေးသားပြုစုတာကBusiness for Social Responsibility ဆိုတဲ့အစိုးရမဟုတ်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဖြစ်တယ်ဆိုပေမဲ့ Facebook ကပဲဒီအစီအစဉ်ခံစားအတွက်ငွေကြေးထောက်ပံ့ပေးတာပါမြန်မာနိုင်ငံမှာလူခွင့်ရေးတွေကို Facebook ကဘယ်လိုကာကွယ်စောင့်ရှောက်နေသလဲဆိုတာကိုအစီအစဉ်ခံစားမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းလူခွင့်ရေးခြေနေတွေမြန်မာနိုင်ငံမှာဆူဆူရရဖြစ်ခဲ့တာတွေအပေါ် Facebook ဘက်ကတုံ့ပြန်မှုတွေနှေးကွေးခဲ့တာတွေနဲ့ပတ်သက်ပြီးအစီအစဉ်ခံစားထဲမှာတော့အဓိကထားဖော်ပြထားတာမရှိပါဘူး လာမယ့်အနာဂတ်မှာဘယ်လိုလှုပ်ဆောင်မှုမျိုးတွေအသေးချာလှုပ်ဆောင်သင့်တယ်လဲဆိုတဲ့ကြံဉာဏ်ပေးချက်တွေဘယ်လိုအခြေအနေတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတိပေးချက်တွေကိုစင်ခန်းစာထဲမှာရေးသားတင်ပြထားပါတယ်။ Facebook အနေနဲ့ဘာတွေလှုပ်ဆောင်သင့်တယ်ဆိုတဲ့အချက်တွေလည်းအများပြားပေါ်ဝင်ပါတယ်။မြန်မာပြည်မှာဖြစ်ခဲ့တဲ့ Facebook ရဲ့အားနည်းချက်တွေကိုလည်း Facebook ဘက်ကပြင်ဆင်မှုတွေအရေးယူဆောင်ရွက်မှုတွေလုပ်နေပါတယ်။ရှေ့မှာပို့ပြီးတော့လှုပ်ရမှာတွေအများပြားရှိနေသေးတယ်ဆိုတာကိုလည်း Facebook ဘက်ကဝန်ခံပါတယ်။ကြုံလာရမယ့်အခက်အခဲတွေတေချာပေါက်ရှိနေတယ်ဆိုတာကိုလည်းအစီရင်ခံစာထဲမှာထင်ထင်ရှားရှားတွေ့ရပါတယ်လို့ Evelyn Duke ရေးသားတဲ့ဆောင်းပါးကို Lawfare Blog စာမျက်နှာမှာဖော်ပြထားပါတယ
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှိလာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်းရံရှောင်းရံတွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဗီယိုရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ်။
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
tip of the iceberg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအငင်းပွားဝယ်ရာအစိုးရလျှို့ဝှက်ချက်ချိုးဖောက်မှုဥပဒေနဲ့တရားစွဲခံရပြီးထောင်ဒဏ်9နှစ်ချခံရတဲ့ရိုက်တာသတင်းတော်2ဦးအမှုကတော့အယူခံဝန်ထားဆဲဖြစ်ပါတယ်။ဥပဒေကြောင်းအရရောလက်ရှိသမ္မတရဲ့ပုဂ္ဂိုလ်ရေးသဘောတဘာဝအရပါကြည့်မယ်ဆိုရင်သူတို့2ဦးဟာအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တကယ်ပဲလွတ်မြောက်နိုင်မလားဆိုတာကတော့တန်တရာဖြစ်ပွဲရာရှိတယ်လို့လူအခွင့်ရေးရှိနေကြီးဦးကြည်မြင့်ကပြောကြားလိုက်ပါတယ်။ရှိနေကြီးဦးကြည်မြင့်နဲ့ဆွေးနွေးထားတာကိုဒီတစ်ပတ်မှာနှာစင်နေပါတယ
်။ဒီနေ့ကျွန်တော်ဦးကြည်မြင့်နဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်။ဒီအမှုဟာစကားတွေကတည်တံမမြောက်တဲ့အမှုဆိုပြီးတော့တချို့ကစုံစမ်းကြပါတယ်။ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကြမ်းင်းသုံးသပ်ပြပါခင်ဗျာ
။အဲပထမစဆွဲစုတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရောင်းရှိပညာနဲ့ဥရီအထောက်ကူသူများအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်။ဒီရှုဝတ်ချက်ဥပဒေဆိုတာအင်္ဂလိပ်တစ်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲ။ဥပဒေနှစ်ရပ်တူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကတော်မိုးတယ်အဲ့တော့မလို့ချိုးဝက်ချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးကြီးလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရပ်တည်ကြပါတယ်။11မီဒီယာအမှုမှာလည်းဒီတိုင်းရပ်ပါတယ်ကျွန်တော်တို့ကပန်းပန်းရစစကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အဲ့တိုင်းညွှန်ကြားလိုက်ပါတယ်ခင်ဗျာ
။နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှစ်ဦးပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြစ်မှုကိုကျူးလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်တင်ရှားပါလားခင်ဗျာစစ်စစ်တဲ့ခါအ
ဲ့လားတော့စဆွဲဆိုတွေကလွဲနေတဲ့ခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချုံတာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးဝချက်ဥပဒေနဲ့ပဲရေးယူတဲ့အခါမှာအဲမတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်မယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပါပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တေကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုပ်ပြန်ပြီးတော့ဝါလုံးကိုထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြင်မယ်အေးယူမယ်ထောင်ချပြင်မယ်လို့ရဲမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာတာမဟုတ်ဘူးအဲ့လူကဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြစ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်ကြကြီးရှိတယ်ကြာခင်မောင်လေးဆိုတာသူ့ကိုရုပ်ရှင်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတဲ့ဘယောက်ကမှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့တော့ရုပ်ကြီးချင်းပြည့်ဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ရတော့တော့နိုင်ငံရေးရတော့တာမဟုတ်ဘူးလုံးဝဒီအမှုကပြည့်နေတဲ့အမှုဖြစ်တယ်ဆိုတော့ကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီခါနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ထင်ပါတယ်ခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တတ်နဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်เนาะတရားရုံးကြီးအပြစ်ပေးတာများပါတယ်เนาะရာခိုင်နှုန်းပြည်ပယ်ဆိုတာဘာလို့ပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟုတ်တရားသူကြီးချုပ်ကိုယ်နဲ့တက်ကလာတာဗျာသူ့ဘုံမှုကြီးကလာတာဖြစ်တယ်အဲ့တော့ဦးတန်းရွှေကိုယ်တိုင်ခန့်မြစ်ခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်တရားရပါခဲ့အဲ့တော့သူကလည်းပဲလက်ရှိရတအစိုးရနဲ့လည်းခန့်ခဲ့တာလည်းမဟုတ်ဘူးဗျာသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလားအဲ့ဒီပေါ်မှာပဲလိုက်နာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့ပြည်သူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကတော့လေအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ရင်းနှောက်သေးရောက်ကိစ္စမှာတော့တက်ကအလိုကြပဲတရားစီရင်ရလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်လျာရှိလို့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာဖော်ပြထားတဲ့ပြစ်မှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးတပ်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးရှိနေလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာ အဲ့တော့ဒီဟာချင်းချင်းပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘယာဂတိနဲ့ကြောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေရောင်းရတော့စိတ်မဆိုင်ဘူးပေါ့ကြွဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တဲ့ဘာညာပေါ့လေသူတို့ဟာသူတို့အတိတ်ပဲဖွင့်ကြပြီးတော့ဒီသတင်းနောက်တွေကိုအပြစ်တင်တယ်တည့်ရက်လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကိုတရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
အဲတခုတော့ရှိတယ်ဗျာကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာဘာဖြစ်လို့လဲဆိုတဲ့ချက်ပြောဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာဥပဒေကဥပဒေတစ်ခုတည်းမဟုတ်ဘူးအကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာဟုတ်အဲ့တော့ facts နဲ့ပတ်သက်လို့ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူမှုရဲ့ခင်မင်ချက်ကဘာလဲဆိုတဲ့အခါကျတော့တချို့ဒါကအယူဆပြင်းထန်တဲ့လူတွေပေါ့ဗျာအထူးသဖြင့်အစိုးရောက်တဲ့လူတွေကဘာလဲဆိုလို့ချင်းအာဒီဘီဇင်းဒီလောက်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့လားကိုဒီကောင်ကြီးကပေါ်ထုတ်လာလားဒီကောင်ကြီးကနိုင်ငံခြားသားကြီးသားတွေလားအဲ့လိုစိတ်ဓာတ်တည်နေလုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျ။ဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုရင်ငါတို့ဒီမှာလာပြီးတော့ဘင်္ဂလီကြီးရဲ့လွှမ်းမိုးမှုတွေဟိုရာဇဝင်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်။အခုကျွန်တော်ပြောနေကြတော့မှာပဲနော်။ဒါကျွန်တော်ကကျွန်တော်သိသိချာချာဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာ။ရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်။ဟုတ်။အဲ့ဒါဆိုတော့လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အရင်လိုကတပည့်ကောင်းစွာမပြနိုင်ဘူး။တရားခံဘက်ကကောင်းစွာထုတ်ကြေနိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲကူစားပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင်မလို့တရားလိုဘက်ကိုကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါတယ
်ဆိုတော့အခုရှေ့ဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာအထူးရေးအကြီးအကဲနိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ညှင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့ဒီမှာ204ကာကြီးရသမ္မတကကြားဝင်ပြီးတော့လွန်ညှင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှာပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမ္မတကအချိန်မွေးလွန်ညှင်းချက်လောက်ကိုပေးနိုင်မှာလေဗျာမင်းကလည်းတာလကားပေါင်းများများစွာလည်းရှိပါတယ်အများကြီးလည်းဥပဒေစီရင်လက်ထက်မှာလွတ်တဲ့ပါလေဗျာအဲ့လိုသမားရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲချုပ်ပြလို့နောက်ကျသူတို့ပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆွတ်ဖက်စလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိတ်အုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစင်ကျက်ချပြီးတဲ့ဘယ်အမှုကိုမဆိုသမားကအာဏာရှိပါတယ်ဗျာသူလုံးမျက်ကွန်းပေးခွင့်ရှိပါတယ်နော်ဒါကတော့အတိကြပါပဲ
ဆိုတော့အခုကိစ္စမှာရောသမားကပေးလိမ့်မယ်ထင်ပါလားသမားဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိရဲ့ရှင်းနေကြီးတူလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲဆိုအခုကိစ္စမှာတော့သမနာကသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းခွင့်ပေးနိုင်တဲ့အလားအလာဒါတော့နည်းနည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တက်မတော်ရဲ့သဘောကတစ်ဖက်အဲ့လိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတက်မတော်ကလည်းဒီလိုဗျအဲ့လိုအတင်းအဓမ္မကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားတယ်ရှိတော့သူ့တိုင်းမှုသူ့ရဲ့အဲစစ်ဘူတွေအတိုင်းမှုတွေကိုပြစ်ဆက်ထားရတယ်ဒါနဲ့ပတ်သက်လို့ဥထာတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသို့တော်လည်းပဲသမရာကြီးဟာဟိုအရင်သမရာဥသိမ့်စိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတသက်တကြုံချထားတာကိုရှိရနဲ့လွတ်ပြစ်တာပဲနော်လုတ်ခွင်လုတ်ခွင်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးဒီနဲ့ဒီကိစ္စကိုချိန်ငင်ပြီးတော့ဟာဒါတော့ရောင်းတိုင်းဝန်ကြီးချုပ်က11ကိုဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမလားကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူချင်းချင်းလာကွင်ပေးမယ်ဆိုရင်လည်းဒီသမလားကတတ်တည်ရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမလားလည်းဖြစ်တယ်မှန်မှန်ကန်ကန်လည်းလုပ်ပါဦးနိုင်ငံတကာလည်းသိစေမယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီဒါကြောင့်ဒီကိစ္စမှာသမလားကမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာကြွေးကောက်ခံရတဲ့အရသာအစွာတက်လာပြီးရဲ့နောက်ပိုင်းမှာဘယ်လောက်ထိတိုးတက်ကောက်မွန်မှုရှိလာပါသလဲ။အရင်နဲ့နှိုင်းရှင်မျိုးနဲ့ပြောပြပါရအချင်းချင
်းအဲရှိပြီသမလာကြီးဦးရင်တက်မလာခင်အထိကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူးတချို့ကတော့ပိုးအောင်ဆိုးသေးတယ်နှစ်300အတိုင်းပဲဆိုတော့သမလာကြီးဦးရင်တက်လာပြီးရဲ့နောက် ရှုပ်ရှားမှုပြတ်တက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့2007အခြေခံဥပဒေအရတရားသူကြီးချုပ်ကအသက်80မပြည့်မချင်းသူ့ကိုဘာလို့မှလုပ်မရဘူး။အဲ့ဒါရွှတ်တော်မှာလည်း NLD အမှတ်ကပုံမှုနှစ်ပုံလုံလောက်တဲ့မဲမရဘူး။တရားသူကြီးချုပ်ကအစားထိုးဖို့ဆိုရတယ်။အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူး။ဦးသိန်းစိန်လက်ထက်ကဆိုအခုထိနော်ဆိုလို့ချင်း10နှစ်ပါဖြစ်တယ်မအောင်မြင်တာဘူး။အစားထိုးရမှာပေါ့ဗျာ။ဖယ်ရှားရတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ထက်မြက်တဲ့တရားသူကြီးချုပ်နဲ့အစားထိုးရမှာလုံလောက်ဆောင်မတင်တာပေါ့နော်။အဲ့တော့ဒီတရားစီရင်ချက်ကလည်းဘာမှထွက်မှာမဟုတ်ဘူး။ဟာသူတို့ကသူတို့နဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ရှိရင်သူတို့ကဒါကျွန်တော်တို့နိုင်ငံမှာဘာမှထွက်ရုံထုံးတာမရှိဘူး။တကယ်တော့တရားစီရင်ချက်ကမအောင်မြင်ပါဘူး။ရှင်တိုက်တိုင်းပဲလက်စားမြေရက်တွေလိုအပ်ဖြစ်နေတာလေ။အမှအရှင်းလေးဒေါကင်းပြောမှဆိုလို့တရားရုံးစာနာဗျာ။ရင်းစင်မှုတွေလုပ်ပြရစီဆိုတော့အဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီးတော့120ချိန်နဲ့ထောင်ချပြည်တယ်ရှင်းနေပြောဘူးဗျာ။ခမရစစကြီးဟိုဖတ်တဲ့ပောက်တာလည်းမဟုတ်ဘူး။ကော်ဆဲတာလည်းမဟုတ်ဘူး။စာလေးတင်တဲ့နေရာမှာအာလက်မခံဘူးလက်ခံတယ်ပြောပြီးတော့ထောင်ချပြည်တယ်အဲ့လိုမျိုးပဲဗျအဲ့တော့တရားစီရင်ကတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကမြန်ဟလာဒီတရားစီရင်ကောင်းမွန်သူဘလတ်လောက်မြန်ဝိုင်းပြီးတော့လုံနိုင်အောင်ကလေးလို့တော့မျှော်လင့်တာပေါ့သို့တော်လည်း2000ချင်းအခြေခံဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးတို့ကိုသုံးပုံနှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထိုးလို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မပြည့်ဘူးကဘာမှအခုမှငယ်ငယ်လေးရှိသေးတယ်ဘလို့မှအသက်80လည်းမပြည့်သေးဘူးအဲ့တော့နောက်2020ပြီးနောက်တစ်ခေတ်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ကြက်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ
ဦးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ကဗျာဆရာမောင်လင်းရဲ့ယုံကြည်ရာတွေကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်တာပ
ါဘာသာစကားအမှုပညာဖြစ်တဲ့ကဗျာတွေရေးနေတဲ့သူတယောက်ဖြစ်နေရောလူချင်းချင်းဆက်သွယ်တဲ့နေရာမှာစကားကိုလက်မလွတ်တန်းအသုံးပြုနေရတဲ့လူတယောက်ဖြစ်နေပါကျွန်တော်ကစကားအပေါ်လေးနဲ့တံမိုးထားဖို့ကြိုးစားပါတယ်နှုတ်ထွက်စကားကိုရောအရေးသားစာကိုရောပေါ့တာမန်ချင်းချင်းပြောရတဲ့စကားစမီကိုရောရည်ရွယ်ချက်တစ်ခုနဲ့တရားဝင်ပြောရရေးရတဲ့စကားနဲ့စာကိုပါပေါ့ခုနောက်ပိုင်းသတိထားမိတာကကျွန်တော်တို့စီမာယာဇကိုင်းဓမ္မကိုင်းသင်မှာစိုးရတဲ့အထူးသဖြင့်ယာဇကိုင်းမသင်ဖို့အထူးဂရုစိုက်ကြရတဲ့ကာလရှည်ကြာကနေလွတ်လာတဲ့နောက်ပိုင်းလူတွေရဲ့စကားပြောပုံတွေအတော်ပြောင်းသွားတာပါပဲအတော်လွတ်သွားရတယ်လို့လဲပြောလို့ရမလားပဲပြောခွင့်ဆိုခွင့်တွေလွတ်လပ်သွားတဲ့အချိန်နဲ့ဤပညာပိုင်းအရာအင်တာနက်အွန်လိုင်းသုံးနိုင်လာကြတဲ့အချိန်လူမှုကွန်ရက်ပေါ်မိုဘိုင်းတယ်လီဖုန်းကိုင်နိုင်သူတွေတက်လာနိုင်တဲ့အချိန်မှာအဲ့ဒီလူမှုကွန်ရက်ပေါ်ပွားစည်းလာတဲ့အုံနဲ့ကျင်းတဲ့ဇကားတွေကလည်းအပါအဝင်ပေါ့။နုံနှွင်းကနေယုံထွက်ဆအစွမ်းကုန်ညီညီညွတ်ညွတ်အလုံနဲ့ယုံရရမယ်အချိန်မှာတရားလက်လို့ဇကားတွေဟာလဲကျွန်တော်တို့ကိုနောက်ပြန်ဆွဲထားတဲ့အဖြစ်အမှောက်နေလို့ကျွန်တော်ယုံကြည်မိပါတယ်။မှန်သောကောင်းသောဇကားတွေကိုအကျိုးရှိရာရှိချောင်းယဉ်ကျေးစွာပြောဖို့ကျွန်တော်ဟာကိုယ့်ကိုယ်ကိုလည်းတတိထားပြီးတတိပေးရပါတယ်။မမှန်တဲ့စကားပြိမ်ပြင်းတဲ့စကားရိုင်းဆိုင်ကြမ်းတမ်းတဲ့စကားအချင်းချင်းမလိုမုန်းထားအောင်ချီထိုးတတ်ရှူတဲ့စကားတွေကိုမပြောမိအောင်ငယ်ကလေးကတင်ကြားဆုံးမခံခဲ့ရတာဟာအင်မတန်အကျိုးရှိပါတယ်။ဘာသာရေးအဆုံးအမဖြစ်တဲ့ဝစီဒုစရိုက်နှုတ်မှုမကောင်းခြင်းလေးမျိုးကိုသိထားရတာကကျွန်တော်ဘဝမှာစကားတွေအပေါ်သဘောထားမှန်လက်တွေ့ကျင့်သုံးမှုအမှန်ကိုရစီပါတယ်နောက်တစ်ခုကကျွန်တော်တို့လူတွေအချင်းချင်းပြောစကားတွေမှာဂျားစကားတွေဟာလဲအရေးပါအရေးကြီးတယ်လို့ထင်ပါတယ်ဂျားစကားဆိုတာမီဒီယာစကားကိုဆိုလိုချင်တာပါမီဒီယာကဂျားခံဆက်သွယ်ပြန်ကြားသတင်းပါရတာဆိုတော့မီဒီယာစကားဟာဂျားစကားလို့ဆိုရင်လဲမလွဲတမ်းပါဘူးသတင်းဆက်သွယ်ရေးခေတ်ကြီးတဲ့မှာမီဒီယာဟောင်းမီဒီယာသစ်တွေကကျွန်တော်တို့တွေအမြဲရှူရှိုက်နေရတဲ့ဒုတိယလေဒုလို့တင်စားလိုက်ရင်တောင်မမှားတယ်မူထင်တာပဲ ကျွန်တော်တို့ရဲ့ကံသုံးမအပေါ်တက်ရောက်နေတော့တာဒါကြောင့်မီဒီယာစကားကြားစကားတွေဟာလဲကျွန်တော်တို့လူအဖွဲ့အစည်းအတွက်အင်မတန်အရေးကြီးပါတယ်စကားဆိုရမှာနားထောင်ရတာနဲ့ပြောကြရတာနှစ်မျိုးရှိတဲ့အ ਨੇ ကျွန်တော်ကတော့ပြောတဲ့နေရာမှာတတ်နိုင်သမျှနှုတ်ကိုထိမ့်ဖို့တတိထားပြီးဘယ်လိုမှရှောင်မရအောင်ရိုက်ခတ်နေတဲ့နားထောင်ရမယ့်စကားတွေကိုတော့မှန်မမှန်အကျိုးရှိမရှိတရားနဲ့ညီမညီပိုင်းဖြတ်ပုံဖြတ်ထားမထားစစ်ထုတ်ပြီးတင့်တယ်လို့နှလုံးသွင်းရပါတယ်ကျွန်တော်တို့နိုင်ငံလိုအမောင်တို့ကလွတ်ဆနိုင်ငံကောင်းမွန်တဲ့ပညာရေးကိုနှိရှေကြချို့ငဲ့ခဲ့ရတဲ့နိုင်ငံမှာမီဒီယာတက်မြောက်မှုကိုလေကလေးတွေရဲ့ပညာရေးမှာတင့်တယ်လို့ထည့်ပေးထားတဲ့ပြီလို့ကျွန်တော်ကတော့ယုံကြည်မိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒီတစ်ပတ်သူယုံကြည်ရာကဏ္ဍမှာကြပြဆရာမောင်လင်းရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေပေးဖို့လို့တဲ့တော်ရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ1925ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသာကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့အစီအမံဆုံးဥပဒေထိန်းသိမ်းရေးအရာရှိဖြစ်တဲ့နိုင်ငံတော်ရှင်းနေချုပ်ကိုဘလူးနေမှာယာတုကဖယ်ရှားလိုက်ပါတယ်ဒါဟာ2016ရွေးကောက်ပွဲတုန်းကရုရှားဝင်ရောက်ဆွဖက်ခဲ့တဲ့ဆိုရက်ကိစ္စအပေါ်စုံစမ်းစစ်ဆေးနေတာကိုလမ်းကြောင်းလွှဲဖို့ကနူးလောက်ရဖြစ်နိုင်တယ်လို့သုံးသပ်သူတွေကယူဆနေကြပါတယ်သူ့ကိုတရားရေးဌာနအကြီးအကဲယာတုကနှုတ်ထွက်ဖို့သမ္မတထရမ့်ကမေတ္တာရက်ခံတဲ့အတွက်သူလိုက်နာတာဖြစ်တယ်လို့ရှင်းနေရုပ် Jeff Sessions ကသူ့ရဲ့စာထဲမှာဖော်ပြထားပါတယ်။ဒါအပြင်သမ္မတရဲ့မေတ္တာရက်ခံချက်အရာကျွန်တော်ရဲ့နှုတ်ထွက်စာကိုတင်သွင်းပါတယ်။ခင်ဗျားသမ္မတရွေးကောက်ပွဲမဲဆွေစဉ်တုန်းကအဓိကအချက်တရဖြစ်တဲ့တရားဥပဒေစိုးမိုးရေးခိုင်မာအောင်ကျွန်တော်လှုပ်ဆောင်ခဲ့တယ်လို့လည်းသူရေးသားထားပါတယ်။ Jeff Sessions ရဲ့နေရာမှာသူ့ရဲ့လက်ထောက်အရာရှိသူဖြစ်တဲ့ Matthew Whitaker ကယာယီရှင်းနေချုပ်အဖြစ်ဆောင်ရွက်မယ်လို့သမ္မတထရမ့်ကဗုဒ္ဓဟူးနေ့ Twitter မှာရေးသားထားပါတယ်။အသက်49နှစ်အရွယ်ရှိဖြစ်တဲ့ Whitaker ဟာ Iowa ပြည်နယ် Des Moines မြို့မှာမွေးဖွားခဲ့ပြီး Iowa တက္ကသိုလ်ကဥပဒေဘွဲ့ရရှိခဲ့သူပါ။ College တုန်းကနာမည်ကြီး American ဘောလုံးသမားတူလည်းဖြစ်ခဲ့ပါတယ်။သူဟာသမ္မတဟောင်း George W. Bush လက်ထက်က Iowa ပြည်နယ်တောင်ပိုင်းဒေသအစိုးရရှိနေအဖြစ်2014မှာတာဝန်ပေးအပ်ခြင်းခံခဲ့ရပါတယ်။2014ခုနှစ်က Iowa ပြည်နယ်ရဲ့အထက်လွှတ်တော် Republican အမတ်ဖြစ်ဝင်ရောက်ရွေးခံပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး။2016သမ္မတရွေးကောက်ပွဲမှာ Trump အဖွဲ့နဲ့ရုရှားဆက်သွယ်မှုရှိတဲ့သမ္မတ Trump ဝင်ရောက်ဆွေးနွေးမှုရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ရဲ့အမှုတွေကိုစစ်ဆေးမှုတွေကိုအခုခမဖွတ်တကာကကြီးကြပ်ရတော့မှဖြစ်ပါတယ်။တရားရေးဌာနမှမနစ်ကဝင်ပြီးအလုံးမလုံးခင်အချိန်အထိကတော့ဖွတ်တကာဟာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.